မြန်မာနိုင်ငံနေရာအများစုမှာရေပေးဖြစ်နေပြီးတချို့ဒေသတွေကိုစံပေးဝေဖို့လိုအပ်နေတဲ့အတွက်အာဆီယံအဖွဲ့အစည်းဖြစ်တဲ့ APTA အဖွဲ့ကနေမြန်မာနိုင်ငံကစံကူညီတောင်းခံသွားဖို့ညှိနှိုင်းနေပါတယ်။ထောက်ပံ့ရမယ့်အတိုင်းအတာနဲ့လူ့ရေအချိုးအစားကိုသိရဖို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းတိုင်ပင်နေတယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကတာဝန်ရှိသူတူကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါ။
ရေကြီးနေတဲ့ဒေသတွေအထူးသဖြင့်မော်ကရင်နဲ့ပဲခူးဒေသတွေမှာမိုးများပြီးရေကြီးရေရှမ်းမှုတွေဖြစ်ခဲ့ရကြောင်းရေပိကက်ဆာရေးစခန်းတွေဖွင့်လာရပြီးစားနပ်ရိက္ခာတွေကိုလည်းထောက်ပံ့ခဲ့ရပါတယ်။ရေပိရဲ့နောက်ဆက်တွဲအကူအညီမှုအပိုင်းမှာလိုအပ်မဲ့ဆိုရင်မြန်မာနိုင်ငံအနေနဲ့ဒေသတွင်ရေပေါ်ကိစ္စတွေမှာစံအကူအညီပေးနေတဲ့ ASEAN Plus 3 Emergency Rice Reserve Program လို့ခေါ်တဲ့ APTA ဖွဲ့စည်းကနေထောက်ပံ့စံအကူအညီတောင်းခံသွားဖို့ရှိနေတယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးဌာနအမြန်အတွင်းဝင်ဦးမျိုးတင်ထွန်းကပြောပါတယ
်တောင်းခံမှုအစီအစဉ်တော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်တော့ကူအပ်တန်နဲ့ဖွဲ့နေညှိတာပေါ့လေဒါတောင်းလို့အဆင်ပြေမလို့ဆိုဟိုဘက်ကတော့တောင်းပါလို့တော့ညှိရပါတယ်အဓိကတော့ထောက်ပံ့မယ့် area နဲ့ကနလူရေးပန်းကြပေါ့နော်အဲ့ဒါတော့ကျွန်တော်တို့ကဟိုလူမှုကေဆယ်ဝန်ကြီးဌာနနဲ့အဲ့ဒါညှိနေအောင်မထင်လဲပြောမလို့ချက်ကထွက်လာမှာပေါ့လေ
ရေကြီးရစိုးရင်ရရဲ့အခြေအနေဖြစ်ခဲ့တဲ့မွန်ကရင်တနင်္လာရီနေ့ပဲကိုးမှာအကူအညီတွေလိုနေတုံးမှာအဲ့ဒီဒေတာတွေမှာရေပြန်ကျနေပြီဆိုပေမဲ့ကယ်ဆယ်ရေးစခန်းတချို့ကိုတော့ဖွင့်ထားရဆဲဖြစ်တယ်လို့ကယ်ဆယ်ရေးနဲ့ပြန်လည်နေရခြားထားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကုကုနိုင်ကပြောပါတယ
်ကရင်မှာလည်းမနေ့ကတော့နည်းနည်းတော့ပြန်တက်လို့တချို့လူတွေကအိမ်ပြန်သွားပြီးတော့မှပြန်ရောက်လာရရှိရင်ဒါပေမဲ့မဆိုးလာဘူးဟိုဒေတာမှာလည်းဖူလုံးလုံးပဲဟိုဟာစာရည်လက်တလုံးစာရည်တောက်ကြီးပေါ့နော်ဒီကျွန်တော်ကကြေမှာ59စခန်းအောင်ဖွင့်နေတာအခု10ခုပဲကျန်တော့တယ်မို့မှာ54ခုပိတ်ပြီး4ခုပဲကျန်တော့တယ်အဲ့ဒါလည်းဆိုတော့တော်တော်လေးပါပဲပြီးတော့ရေစားရည်လည်းပြီးသွားပြီဆိုတော့လေစောတန်သားတွေကဟိုပါလေလေးစီပင်စီကန်းနေနေအကုန်ထောက်ပံ့ထားတယ်နော
်ပြည်တွင်းမှာ2015ရေကြီးတုန်းကအပ်တာဖွဲ့စီကနေစံတန်ကြီး1000အကူကြီးတောင်းခံခဲ့ပါတယ်။အဲ့ဒီနှစ်ကစံဒီကိုရခိုင်မြောက်ပိုင်းပဋိပက္ခဖြစ်တဲ့နေရာတွေကဒေသတွေကိုတန်ကြီး260ကျော်၊ကချင်ဒေသတိုက်ပွဲဖြစ်ခဲ့တဲ့မြို့နယ်14ခုကစစ်ပေးရှောင်တွေကိုတန်ကြီး300ကျော်နဲ့ကရင်မွန်နဲ့မကွေးတိုင်းကရေပေးသင့်ဒေသတွေကိုတန်ကြီး200ကျော်ပေးဝေခဲ့ပါတယ်။လက်ကျန်အချို့ကတော့အခုနှစ်ရေပေးခံရတဲ့ဒေတာတွေကိုပေးဖို့စီစဉ်နေပြီးလိုအပ်ရင်ထပ်ပြီးတောင်းခံသွားဖို့အပ်တာဖွဲ့နဲ့ဆွေးနွေးနေရဖြစ်ပါတယ်။14ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးရဲ့သဘောတူညီချက်နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာ2012ခုနှစ်ကလုပ်ခဲ့တဲ့အာဆီယံနိုင်ငံစိုက်ပျိုးရေးနဲ့သက်တော်ဝန်ကြီးဌာနဝန်ကြီးချုပ်များရဲ့အစည်းအဝေးမှာဒေတာတွေနိုင်ငံတွေမှာဘဝနေထိုင်မှုနဲ့အစားအစာအတွက်လုံခြုံစိတ်ချရဖို့အပ်တာအစီအစဉ်ကိုလက်မှတ်ရေးထိုးခဲ့တာပါ။အဲ့ဒီအဖွဲ့မှာအာဆီယံနိုင်ငံတွေအပြင်တရုတ်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကထပ်ပြီးပူးပေါင်းပါဝင်လာတာဖြစ်ပါတယ
်ကိုဇော်ထက်ပါရှင်